G20 စီးပွားအင်အားကြီးနိုင်ငံများခေါင်းဆောင်တွေက Ukraine မှာဖြစ်တဲ့ Russia ကျူးကျော်စစ်ကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီး Russia တပ်တွေချွတ်ချက်မရှိပြန်ရောက်ဖို့ 2ရက်အကြာ G20 ထိပ်သီးညီလာခံအပြည့်ကျင်းညာချက်ထဲမှာတောင်းဆိုထားပါတယ် Indonesia ဘာလီကျွန်းမှာလုပ်တဲ့အဲ့ဒီ G20 ထိပ်သီးညီလာခံအတွင်း Ukraine စစ်ပွဲဟာစစ်ကောင်းဆောင်တွေအကြအထူးအရေးထားဆွေးနွေးကြဖြစ်ခဲ့တာပါ Ukraine စစ်တပ်ပတ်သက်လို့တရုတ်နိုင်ငံအနေနဲ့အဓိကကြားဝင်ညှိနှိုင်းပေးဖို့မျှော်လင့်တယ်လို့ပြည်သက်သမ္မတကပြောခဲ့ပါတယ် နိုင်ငံတကာအနေနဲ့ Ukraine ကိုထောက်ခံကူညီကြဖို့နဲ့ရုရှားကယူကရိန်းကိုဒုံးလက်နဲ့အဆက်မပြတ်တိုက်ခိုက်နေတဲ့ဆိုတာကိုသဘောပေါက်နားလည်စေချင်တယ်လို့ American ဘာသာရေးဝန်ကြီးဂျန်နက် ဂျယ်လင်ကလည်းပြောပါတယ် Ukraine တပ်မတော်ဇလန်စကီကတော့အချက်ဆက်ချက်ပါငြိမ်းချမ်းအဆိုပြုချက်ကိုအတည်ပြုပေးဖို့ G20 ခေါင်းဆောင်တွေကိုအစောပိုင်းကတိုက်တွန်းခဲ့တာပါ ရုရှားသမ္မတပူတင်အစရုရှားကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့ရုရှားနိုင်ငံသားရေးဝန်ကြီးစာဂျီလက်ဗရော့ကတော့ အခုညီလာခံကိုနိုင်ငံရေးအရသက်သက်တုံးချတယ်ဆိုပြီး G20 ထုတ်ပြန်ချက်ကိုဝေဖန်ရှုတ်ချလိုက်ပါတယ် G20 ညီလာခံမှာ Russia Ukraine အရေးအပြင်တခြားကိစ္စတွေမှာတော့ကမ္ဘာ့ငွေကြေးစနစ်တည်ငြိမ်ရေးအတွက်ကမ္ဘာနိုင်ငံကြီးတွေအနေနဲ့အတိုးလုံးမြင့်တင်မှုကိုသတိကြီးကြီးထားဆောင်ရွက်ကြဖို့သဘောတူခဲ့ကြသလိုကမ္ဘာ့ဥရုယာတိဖောက်ပြန်မှုကာကွယ်ထိန်းသိမ်းဆောင်ရွက်ဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်